โอเคตบมือให้ครับจอร์จเวฟเนี่ยคุณรู้ดีနှလုံးထောက်တာကြောင့်ပြည်မနိုင်ငံမှာဒီအရွယ်မတိုင်မီပေါ့ဆရာเนาะတိတ်ဆုံးနေရတဲ့အနေအထားဘယ်လိုရှိလဲဆရာကြီ
းအရွယ်မတိုင်မီနှလုံးထောက်ပြီးတိတ်ဆုံးခြင်းဆိုတော့ပုံမှန်အဖြစ်တော့ဒီနှလုံးသွေးကြောပိတ်ယောဂါနှလုံးသွေးကြောခြင်းယောဂါဆိုတာအသက်40ကျော်ပေါ့မျိုးသားလေးဆိုရင်အသက်40ကျော်မျိုးသမီးလေးဆိုရင်အသက်50ကျော်သွေးဆုံးစားအရွယ်တွေမှာအဖြစ်လေးဖြစ်တာရှိတာပေါ့အဲ့ဒီအရွယ်ထဲစောပြီးတော့နှလုံးသွေးကြောခြင်းနဲ့နှလုံးသွေးကြောပိတ်တယ်ပေသွားတယ်ဆိုလို့ရှိရင်တော့အရွယ်မတိုင်မီနှလုံးဟာတက်ရတယ်ပေါ့နှလုံးသွေးကြောခြင်းသွေးကြောပိတ်ဖြစ်ပြီးသေဆုံးတယ်တို့သတ်မှတ်လို့ရတယ်ပေါ့သူတပြင်းတော့ဆေးရုံရောက်တာသွေးကြောပိတ်တဲ့ဟာတွေရောက်တာပေါ့သွေးကြောခြင်းကတော့ပြင်ပါဆေးခန်းနေမှာပဲကူချတာများတယ်ပေါ့လေအရင်တုန်းကတော့ကျွန်တော်တို့ကျောင်းသားဘဝဆရာဝန်တောက်စားဘဝလုံးကတော့သွေးကြောပိတ်တဲ့လူနာတွေကများတော့အဖြစ်အသက်60ပတ်ဝန်းကျင်နေများပြီအဲကျွန်တော်တို့မှာစားတဲ့အတူဆရာဝန်တောက်စားဖြစ်တဲ့အချိန်ကျတော့အသက်50အရွယ်ကြီးပိုပြီးဖြစ်လာတယ်အခုကျွန်တော်တို့ကိုယ်တိုင်နှလုံးသွေးကိုဆရာဝန်ဖြစ်လာတဲ့အချိန်ကျတော့အသက်40နဲ့40အောက်ပြီးဖြစ်လာတယ
်ဟုတ်ကဲ့ဆရာကြီးတော့နောက်ရောဒီ40အောက်ပေါ့နော်ဘလောက်အကျယ်မတိုင်ခင်ငယ်တာအထိတွေ့နေရပြီလဲဆရာကြ
ီးအခုကျွန်တော်ရဲ့မမေးသူရောဟာသူဆေးရုံကြီးနဲ့လုံးလုံးကသူကဌာနရဲ့နှလုံးသွေးကြောပိတ်လုံတာဒီတက်တက်မှတ်တမ်းအရာအသက်အငယ်ဆုံးနှလုံးသွေးကြောပိတ်တဲ့လူက20နဲ့တက်နှစ်အဲဒီလို20ကျော်ကြီး30ကျော်ကြီးတဲ့အတော်များများရှိပါတယ်ကမ္ဘာကြီးကျွန်တော်တို့ percentage နဲ့ပြောရမယ်ဆိုရင်တော့ဒီလိုအသက်30 up နှလုံးသွေးကြောပိတ်တဲ့လူနာကနှလုံးသွေးကြောပိတ်လူနာတွေအားလုံးရဲ့ 10% လောက်ရှိတယ်။အသက်40 up ဆိုလို့ရှိရင်တော့ 25% လောက်ထိရှိတယ်လို့အကြံဉာဏ်ပြောလို့ရပါတယ်။ဒီထဲမှာအများစုကတော့ယောက်ျားလေးတွေဘာဖြစ်လို့လဲဆိုတော့ဆီလီတောက်တဲ့ပေါင်းစားတယ်။နောက်တစ်ခုကတော့အခုဖြစ်စားနေတဲ့ key secret of bait ပေါ့နော်။ bait ရှူတာတွေအဲ့ဒီဟာလေးတွေများလာတဲ့အခါမှာအခုဒီဘက်မှာကျွန်တော်ငငယ်ရွယ်ရွယ်နဲ့အရင်မတိုင်ဘူးပြေစောချင်းပြေစောပိတ်တဲ့လူနာတွေပြေစောပိတ်လို့အသက်ဆုံးရှုံးရတာလေးတွေပို့ပြီးတော့များလာတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာပြေစောပိတ်ပြေစောချင်းအကြောင်းပေါ့နော်ဒီနှလုံးဖောက်ပြီးတော့သေဆုံးရတာရဲ့အဓိကအကြောင်းရင်းဆိုရင်ဆရာကြီ
းဒီပြေစောချင်းပြေစောပိတ်ပြီးတော့နှလုံးဖောက်ပြီးသေဆုံးရတယ်ပေါ့နော်ကျွန်တော်တို့ပြောရရင်တော့ heart attack ပေါ့နော်ဟာတက်အန်ချရန်ပရီအက်ခေါ်တာပေါ့လေသူတည့်ရဲ့နှလုံးခုန်ပြတ်ပြီးတိတ်ဆုံးခြင်းပေါ့နော်ဒီလိုဖြစ်ရတဲ့အကြောင်းရင်းရဲ့အခြေခံနေမှာတော့ဒီ natural ပေါ့လေသူ့ဘာသူဖြစ်တဲ့ဖြစ်ထိုက်တဲ့ဖြစ်တဲ့ဟာကတော့အသက်ကြီးတဲ့အကြောင်းရင်းပေါ့နော်အသက်ကြီးရင်သွေးကြောတွေမာလာတယ်သွေးကြောတွေမှာအဆီးတွေညာလာတယ်အဲဒါကြောင့်မလို့သွေးကြောချင်းပြီးပိတ်တာမျိုးဖြစ်နိုင်တယ်နောက်တစ်ခုကတော့မျိုးသားတွေကမျိုးသမီးတွေထက်ပိုပြီးတော့ဒီရောဂါဖြစ်တတ်တယ်။နောက်ကျန်တာတွေကတော့ဒီပြုတ်ပြင်းပြောင်းလဲလို့မရနိုင်တဲ့ဟာကရိုးရိုးပီစာပေါ့နော်။ကိုယ်ရိုးရိုးထဲမှာအသက်ငယ်ရွယ်ရွယ်နဲ့နှလုံးသွေးကြောချင်းသွေးကြောပိတ်ဖြစ်တယ်၊လေဖြတ်တယ်။ဒီလိုရာဇဝင်ရှိခဲ့ဘူးတွေဟာငယ်ငယ်ရွယ်ရွယ်နဲ့ဒီသွေးကြောချင်းသွေးကြောပိတ်ဟာတက်ပြီးရနိုင်ပါတယ
်။ဟုတ်ကဲ့ဆရာ။နောက်ဒီပြုတ်ပြင်းပြောင်းလဲကာကွယ်လို့ရနိုင်တဲ့အနေအထားရော
ပြုတ်ပြင်းပြောင်းလဲလို့ရနိုင်တဲ့ဟာတွေကတော့သွေးတူယောဂါ၊စီဂျိုယောဂါ၊သွေးတွင်းအဆီများခြင်းယောဂါ၊နောက်တစ်ခုကတော့ဆီလိတ်တောက်တာပေါ့နော်။ပြည်မနိုင်ငံအနေနဲ့ပြောရရင်တော့ဆီလိတ်တစ်ခုလေးပွက်ပြောလို့မရဘူး။ဆီလိတ်နဲ့ဆေးရွက်ကြီးလို့ခြုံပြောမှလည်းရပါလိမ့်မယ်။ဘာလို့လဲဆိုတော့ပြည်မနိုင်ငံကတချို့တွေကဆေးရွက်ကြီးကိုဆီလိတ်အနေနဲ့တောက်သုံးတာမဟုတ်ဘဲနဲ့ကိုယ်ထဲမှာထည့်ပြီးတော့စားကြတာ။ဒါတွေကတော့ဒီသွေးကြောချင်းသွေးကြောပိတ်နဲ့ heart attack ကိုဖြစ်စေနိုင်တဲ့အဓိကအကြောင်းရင်းတွေပါ။ဒါတွေကတော့ကိုယ်အနေနဲ့စိတ်လေးဆေးရွက်ကြီးကိုရှောင်ရှားမယ်၊သွေးတူယောဂါကိုသင်္ချာကုမယ်၊စီယုံယောဂါကိုသင်္ချာကုမယ်၊သွေးထဲမှာအဆီများတဲ့ဟာကိုစားသောက်အနေထိုင်နဲ့ဆေးသင်္ချာကုမယ်ဆိုရင်ဒီယောဂါဖြစ်ပွားမှုနဲ့ဒီယောဂါရဲ့တည်ဆုံးမှုကိုချော့ချနိုင်တဲ့ဟာပေါ့နော်။အရက်အနေနဲ့ကတော့အရက်ကိုတင်းတင်းကြောက်ပတ်စွာအမျိုးသမီးတယောက်ကတရက်ကိုတစ်ပတ်ထဲမပို့ဘူး၊မျိုးသားတယောက်ကတရက်ကိုနှစ်ပတ်ထဲမပို့ဘူးဆိုလို့ရှိရင်ပေါ့ဒါ healthy echo or drinking လို့ခေါ်ပါတယ်ဒီတဲ့ပို့ပြီးတောက်မယ်ဆိုရင်တော့ဒီနှလုံးယောဂါပါဝင်ဒီကာယောဂါတွေကိုဖြစ်ပေါ်စေနိုင်တဲ့အကြောင်းရင်းတစ်ခုပါနောက်တစ်ခုကတော့ကိုယ်နဲ့လှုပ်ရှားမှုနေပါခြင်းနဲ့အဝလွန်ခြင်းတွေဟာလေဒီနှလုံးသွေးကြောခြင်းသွေးကြောပိတ်နဲ့ heart attack ကိုဖြစ်စေနိုင်တဲ့တုံ့ပို့နိုင်တဲ့အကြောင်းရင်းတွေဖြစ်ပါတယ်ဒါတွေကလည်းကိုယ်အနေနဲ့ regular exercise လုပ်နေ weight short မယ်ဆိုလို့ရှိရင်တော့ဒီယောဂါဖြစ်ပေါ်နှလုံးသွေးဆုံးနှုံးကို ျော့ချပေးနိုင်တဲ့ကြက်တမာတွေပဲဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီစိတ်ဖြည့်စည်မှုကရောဘယ်လောက်ထိသက်ရောက်မှုရှိလဲဆရာ
စိတ်ဖြည့်စည်မှုကလည်းအခုနောက်ပိုင်းမှာတော်တော်လေးဒီနှလုံးယောဂနဲ့ပတ်သက်လို့နှလုံးတွေးကြည့်တွေးကြောပိတ်ယောဂကိုဖြစ်ပေါ်ပြီးပို့ဆိုးစေတဲ့အကြောင်းရင်းတစ်ခုရဲ့မှာပါပါတယ်တော့ဒီစိတ်ဖြည့်စည်မှုယောဂကအဓိကကတော့ဒီနှလုံးတွေးကြောတွေးကြောပိတ်ယောဂကိုဖြစ်စေတာထက်ဒီလိုယောဂဖြစ်ဖို့ရအခြေခံအကြောင်းရှိနေတဲ့လူတွေဒီယောဂရှိနေတဲ့လူတွေကိုပို့ပြီးတော့သိုးသွားအောင်နောက်တစ်ခုကတော့ဒီရုပ်တရက်နှလုံးသွေးကြောပိတ်သွားအောင်တွန်းပို့တဲ့အခြေအနေနဲ့အတိတ်ကပိုရှိပါတယ်အဲ့တော့ဥပမာကျွန်တော်တို့ရုပ်ရှင်တွေထဲမှာလည်းပါတယ်ပေါ့လေဒီစိတ်ဆိုးလို့အရန်ဒေါသထွက်သွားတဲ့အချိန်ပေါက်ကွဲသွားတဲ့အချိန်မျိုးမှာအတည်ရပါလားမျိုးပေါ့ဒါဒီတော်ရနဲ့ဒီ stress ကလေဒီတော့အားပေးတဲ့ sector တစ်ခုအနေနဲ့ရှိပါတယ်နောက်တစ်ခုကတော့ဒီဒီကမ္ဘာနဲ့အဝမ်းမှာဒီ mentally physically stress တွေပေါ့နော် competition တွေလူငယ်ဆိုတဲ့လူငယ်တွေရောလူကြီးဆိုတဲ့လူကြီးတွေရောဒီအစွားနဲ့သူ stress တွေရှိလာတဲ့အခါမှာဒီနှလုံးယောဂဖြစ်တဲ့ဟာလည်းပုံများလာတယ်ဒါဒီ stress ကတော့နှလုံးတစ်ခုထဲတွင်ဖြစ်တာမဟုတ်သေးနဲ့ stress ဆောင်မလို့တွေးတိုးလာတယ်နှလုံးခုန်ကြီးများလာတယ်နှလုံးရဲ့အလုပ်တွေကပိုးလာတယ်အေးအေးပြက်လာတယ်ပေါ့နော်ဒီဟာတွေကနှလုံးပေါ်မှာ effect ဖြစ်ပြီးတော့ငိုနေကနှလုံးသွေးကြောချင်းသွေးကြောပိတ်မရှိသေးတဲ့လူတွေလည်းယောဂါဖြစ်အောင်တန်ဖိုးပေးတယ်ရှိနေတဲ့လူကိုလည်းဒီပိတ်သွားဒီ heart attack ဖြစ်စေနိုင်တဲ့အကြောင်းရင်းတရားဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်ဆရာ